တကန်ပြည်နယ်အတွင်းမြန်မာစစ်တပ်ကရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်ခဲ့တဲ့ဆိုတဲ့နိုင်ငံတကာရဲ့ပြောဆိုမှုတွေအပေါ်ညှင်းဆုပ်ခဲ့တာအပြင်အဲ့ဒီအဖြစ်အပျက်တွေအကြောင်းသတင်းယူနေတဲ့ writer သတင်းတောင်နှစ်ဦးကိုထောင်ဒဏ်စီရင်လိုက်တဲ့ကိစ္စဟာလည်းတရားမျှတမှုရှိကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ပြောဆိုမှုတွေဟာယုံနိုင်စရာမရှိကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေလီကTwitter လူမှုကွန်ရက်ကတစ်ဆင့်ပြောကြားလိုက်ပါတယ် writer သတင်းတောင်နှစ်ဦးဟာသတင်းတောက်တွေဖြစ်လို့အဖမ်းခံရတာမဟုတ်ကြောင်းသူတို့ဟာနိုင်ငံတော်လျှို့ဝှက်ချက်ဥပဒေကိုချိုးဖောက်တဲ့အတွက်ဆိုပြီးတရားရုံးကစီရင်ချက်ချကြတာဖြစ်ကြောင်းသူတို့အနေနဲ့တရားဥပဒေစိုးမိုးရေးကိုယုံကြည်ကြောင်းတင်းတောက်တဲ့အနေနဲ့အယူခံဝင်ခွင့်ရှိကြောင်းတရားစီရင်ရေးဟာဘာကြောင့်မှားရင်လဲဆိုတာကိုပြောပြနိုင်တယ်မှားတယ်လို့မြင်ရင်ထောက်ပြနိုင်ကြောင်းဗီယက်နမ်နိုင်ငံမှာကျင်းပတဲ့ကမ္ဘာစီးပွားရေးညှိနှိုင်းဆွေးနွေးပွဲအတွင်းဒေါက်တာဆုကြည်ကကြာတာပတင်းတွေမှာမှတ်ချက်ပေးပြောဆိုသွားတဲ့အပေါ်သမ္မတကြီးဟီလီက Twitter ကနေတုံ့ပြန်ရေးသားလိုက်တာဖြစ်ပါတယ်ကုလသမဂ္ဂရဲ့နိုင်ငံခြားမှုဒီခါမှာခင်ဗျာဥရောပတမကရဲ့နိုင်ငံခြားမှုဝါဒရေးရာအကြီးအကဲဖက်ဒရီကာမိုဂရီနီကလည်းရိုက်တာသတင်းတောင်နှစ်ဦးကိုချွင်းချက်မရှိပြန်လွတ်ပေးဖို့ကြာတာပတင်းတွေမှာတောင်းဆိုလိုက်ပြီးဥရောပတမကနဲ့မြန်မာအကြားလက်ရှိစီးပွားရေးအစီအစဉ်တွေကိုဆက်ပြီးထားရှိနိုင်မှုအတွက်မြန်မာနိုင်ငံဘက်ကအခြေအနေတွေတိုးတက်အောင်ဆောင်ရွက်ဖို့လိုအပ်ကြောင်းလည်းပြောကြားလိုက်ပါတယ်။သတင်းတောက်တီးရဲ့အကျိုးဆောင်ရှိနေကတော့ဒေါက်ဆန်းစုကြည်ရဲ့ပြောဆိုချက်တွေဟာအရင်ကသူမပြောခဲ့တဲ့ပြောဆိုမှုတွေအချက်တွေရပ်တည်ချက်တွေနဲ့ကွဲလွဲနေတယ်ဆိုပြီးဝေဖန်ပါတယ်။